အေဗီလာတရနေ့ကနေ၃ရက်အတွင်းပြန်လာကြတဲ့မြန်မာရှစ်ပြောင်းလူသမားတစ်ထောင်၅၀၀လောက်ကိုခရင်ပြည်နယ်ကဖက်ဆလစ်တီကွန်တန်တီစင်တာအစိုးရစောင့်ကြည့်စင်တာတွေမှာထားပေးပြီးကျမရဲ့စစ်ဆေးမှုတွေလုပ်ပေးနေကြောင်း၁၄ရက်ကျော်မှသာနေရက်ကိုပြန်ဖို့ခွင့်ပြုမယ်ဆိုပြီးမြောက်ရီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ် မြန်မာရှေ့ပြောင်းလို့တမနှစ်တောင်းကျော်လောက်ဟာနေရက်ကိုပြန်ခဲ့တာကြောင့်မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကကတ်ကြီးအတွင်ဖြစ်လာတော့မယ်ဆိုပြီးမြန်မာအစိုးရဘက်ကပြောဆိုခဲ့ပြီးတဲ့နောက်နေရက်ပြန်မြန်မာတွေကိုအေဗီလာ၁၅ရက်နေ့ကျော်မှပြန်လာကြဖို့မြစ်တာရက်ခံခဲ့တာပါဒါပေမဲ့လည်းနေရက်ပြန်မြန်မာတွေဟာအကြောင်းအမျိုးမျိုးအခက်အခဲတွေနဲ့အေဗီလာတရနေ့ကနေ၃ရက်တွင်နေရက် လီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
အဲ့ကျွန်တော်တို့စုစုပေါင်းကတော့1500ဝန်းကျင်လောက်ရှိတာပေါ့မှာအဓိကများအဓိကတော့များပြည်ပေါ့များပြည်မှာတော့ကျွန်တော်တို့ရှင်များပြည်ဈေးရှိတယ်အထက်ကတက်ရှိတယ်ကျွန်တော်တို့ကျော်လုံးကြီးပြန်လဲထူထောင်ရေးစခန်းနောက်လေးကိတ်ကောအချို့ကကြတော့ကျွန်တော်တို့အမှားများရှင်များပြည်ဈေးမှာလူဝင်များများလို့ဒီပြည်ပြည်နဲ့ဖအံ့မှာလည်းတွေ့ရှိထားတယ်ရှိပါတယ်ဟုတ်ကျွန်တော်တို့တက္ကသိုလ်လေးတို့ကျောင်းလေးတို့အဆောင်လေးရှိတယ်အဲ့ဒီဆောင်နေထားတာပေါ့
ထိုင်းနိုင်ငံတက္ကရာအနာပိုင်တွေကလည်းနေရပြန်မြန်မာတွေနဲ့ဌာနေတိုင်းရင်းသားတွေကိုဧပြီလ16ရက်နေ့ထိခရီးသွားလာခွင့်မရှိကြောင်းသတင်းထုတ်ပြန်ထားတာပါဒါပေမဲ့နေရပြန်တွေရှိနေသေးတာကြောင့်ဖန်စီအေးယူတာတွေလည်းရှိခဲ့ပါတယ်ဒီနောက်မှာတော့မြန်မာပြည်ကိုပြန်ပို့ပေးခဲ့တာပါကရင်ပြည်နယ်စောင့်ကြည့်စင်တာတွေမှာရမရေးစစ်ဆေးမှုနဲ့ပတ်သက်လို့လည်းဥတည်ဆောင်ကအခုလိုပြောပါတယ
်ဗိုလန်တီယာဆရာဝန်ကျွန်တော်မှ၄ယောက်ရှိတယ်မှာဟိုဗိုလန်တီယာဆရာဝန်ပေါ့နော်ဗိုလန်တီယာဆရာဝန်၄ယောက်ရှိတယ်နောက် IOM အဖွဲ့လည်းကျမတွေဝန်ထမ်းတွေရှိတယ်အဲဒီကျွန်တော်တို့ဒီဒီမြန်မာရှိကျောင်းလို့သာစောင့်ကြည့်ကြလိုက်အဖွဲ့
ဟုတ်ကဲ့
ဖွဲ့ရလေတောင်းပေးတယ်နောက်ဒီ Bright ဖွဲ့လည်းတောင်းပေးတယ
်အဲ့
ဒီဖွဲ့တွေနဲ့ကတော့ကျွန်တော်တို့အားလုံးကလည်းဆိုတော့ဒီဟာဆပ်လန်အနည်းဆုံး2ကျန်းနဲ့၄ကျန်းပါမှာ
ထိုင်းမြန်မာအနယ်ဇက်မှာချစ်ချည်တရားကိုပိတ်ထားတယ်ဆိုပေမဲ့ထိုင်းနိုင်ငံတွင်းမှာပြစ်ဒဏ်ကြပြီးနေရပြန်သူတွေကိုတော့နှစ်ဖက်အစိုးရအစီအစဉ်နဲ့ချစ်ချည်တရားတွေကပဲပြန်လွှဲပြောင်းပေးနေတာကြောင့်ဒီလူတွေကလည်းအစိုးရရဲ့စောင့်ကြည့်ရေးစင်တာတွေမှာ14ရက်ထားပြီးမှနေရက်ကိုပြန်ရမယ်ဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။ကျမမအေးအေးမှာပါထိုင်းမြန်မာအနယ်ဇက်ကနေသတင်းပေးပို့နေပါတယ်။